2008ပြည်ဝင်ကျောင်းလေးရဒီတော်တရားတော်ကျိုးတိုင်းဒေသကြီးတရားတော်ကျန်တဲ့အစ်နေမှာတရားသူကြီးကို impeach ပေါ့နော်ပြည်တင်ရှုံချပြီးဖြုတ်နိုင်တဲ့အခွင့်အာဏာတော်တော်မှာရှိတယ်ပြည်တော်တရားတော်ကျိုးဆို3ပုံတပုံကျန်တဲ့နေရာတွေက4ပုံတပုံဆိုတော့အဲ့ဒီ power တွေကဘာလို့တကယ်ရှိတယ်ဆိုတော့မင်းများအားလုံးကတတ်မတော်ကကိုယ်စလေ၄ဘုတ်ကပါနေတဲ့အခါကျတော့ကျွန်တော်တရားစီရင်ပြီးတော့လဲမှုမှာတော့အဲစစ်တပ်ကသဘောတူဖို့နော်ဂျိုးနေတယ်အဟန်တားတစ်ခုဖြစ်နေတယ်လို့ကျွန်တော်တို့ပြောရမှာပါ
အဲ့တော့တရားသူကြီးဒီသာလျင်အဓိကပြစ်တင်စရာအားနည်းချက်ဖြစ်နေသလားအခုတရားစီရင်စနစ်မှာတရားသူကြီးအစင်မဟုတ်ဖဲနဲ့တခြားအစင်တွေတခြားကဏ္ဍတွေကဘယ်လိုဟာတွေယူရင်းမှုတွေရှိနေပါသေးလဲ
တရားရုံးတစ်ခုလည်းအပြစ်တင်လို့မရပါဘူးတရားစီရင်မှာကျွန်တော်တို့ကတရားစွဲဖွဲ့စည်းတွေရှိတယ်ကျေးရှိတယ်တော့တရားဆွဲတဲ့ရှေ့ရီကျုံရုံရှိတယ်နောက်အထွေထွေဥက္ကဋ္ဌကြီးတာကရှိတယ်ဆိုတော့အဲ့ဒီဟာတွေအကုန်လုံးကလည်းပဲဟိုစစ်တပ်ရဲ့လက်အောက်ခံတွေဖြစ်နေတဲ့အခါကျတော့တရားစီရင်ပြီးရင်ပြောင်းလဲမှုမှာတော့တရားရုံးတစ်ခုတည်းကိုပြောရုံနဲ့လုံလောက်မယ်မဟုတ်ပါဘူးအ
ဲ့ဆိုအဲ့ဒီအဖွဲ့အစည်းကိုအေးအေးယူမဲ့ဆိုရင်တော့ဥပဒေအရတမ်းပြထားတာရှိပါသလားသူဒီမဟုတ်စစ်တပ်ရဲ့အရှင်အဘောကိုပဲငဲရသလားအဲ့မှာကျတော့
ဒီရှင်းနေကြကလည်းအတူတူပဲဗျဒီရှင်းနေကြကလူတွေတစ်တင်ဆိုချ impeach လုပ်ရင်လည်းပဲတွတ်တော်ကိုယ်စားလှယ်တွေကပါဝါပေးထားတာပေါ့နော်အာဏာပေးထားတော့ခုနလို၄ဘုံတဘုံတို့၃ဘုံတဘုံဆိုတော့သူက၄ဘုံတဘုံ automatic ပါပြီးသားဖြစ်တော့သူတို့မကြိုက်တဲ့တရားကြီးတွေရှင်းနေကြကပုံကူများဟာဆက်လက်ရည်တီကိုခက်ခဲပါတယ်သူတွေဥက္ကဋ္ဌဦးကြီးဌာနကလည်းပဲဥတွေသဘောအရတော့ဒီရေးဦးကြီးဌာနအောက်မှာရှိသမရအောက်မှာမရှိတဲ့အတွက်အချင်းချုပ်ဖို့ခက်ခဲတဲ့နေရာဖြစ်တယ်ရဲတဲ့အတူတူပဲအဲ့တော့တရားစီရင်ရေးကိုကြောင်းနှံမှုပြောတဲ့အခါမှာတရားသူကြီးတွေကမှပဲအပြစ်ရှိရပြောတော့တရားမျှတမှုမရှိပါဘူး။အဲ့တော့ကျွန်တော်တို့အကုန်လုံးချုပ်ပြောပါပါ
။ဖွဲ့စည်းပုံအရလွတ်တော်ဥပဒေပြုအာဏာအစင်းစင်းမှာစစ်တပ်ကလေးပုံတပုံရရှိထားရဲဆိုတော့လေဒီတရားသူကြီးတွေကိုပြစ်တင်ရှုတ်ချပြီးတော့အရေးယူမဲ့ကိစ္စမှာလွတ်တော်အစင်းစင်းကမဲဘလောက်ရရမယ်လို့သတ်မှတ်ထားလဲဒါ simple majority နဲ့ဆုံးဖြတ်လို့မရဘူးလားခဏဒီကိစ္စကို။
သူကကျွန်တော်တို့မတရားမှုတရားလို့ကြောင့်တရားသူကြီးတွေကို impeach လုပ်မယ်ဆိုရင်သုံးပုံတစ်ပုံပေါ့နော
်
တောင်းဆိုရမယ်ပေါ့ဗျာပြီးရင်တော့ majority ဆုံးချက်မှာပေါ့အဲ့တော့နောက်တစ်ခါဒုတိယတစ်ဆင့်ကကျွန်တော်တိုင်းနဲ့ဒီနယ်နဲ့ channel ဆင့်တွေက၄ပုံတစ်ပုံတွတ်တော်ကိုယ်စားလှယ်ဖြစ်တော့သူတို့ကအဲ့ဒီလိုလုံလောက်တဲ့တွတ်တော်ကိုယ်စားလှယ်ဥပဒေရှိတယ်ရှိတော့ဒီခွင့်အာဏာကိုသုံးပြီးတော့ဥမာဒုရုစီလိုလားတဲ့ပြည်တော်စုတရားလို့ကြောင့်တရားသူကြီးတွေကိုဖြစ်စေရှင်းနေကြမှုတွေတင်းလာလို့ရှိရင်သူတို့ကဒီဟာနဲ့ပတ်သက်ပြီးတော့တွတ်တော်မှာအခြေတင်တင်းလာနိုင်တဲ့အနေအထားရှိတယ်အဲ့ဒီခွင့်လမ်းကိုပြောတာပ
ါဟုတ်ကဲ့ဆိုတော့အရင်တုန်းကတော့ဒီကိစ္စကိုစိန်ခေါ်ခဲ့တာ challenge လုပ်ကြည့်ရတာများပေါ့ပောက်ခဲ့ဘူးပါလား
ကျွန်တော်တိတိတော့မရှိဘူးဗျမရှိဘူးဆိုတာဒါကျွန်တော်တို့ဒီတရားစီရင်စနစ်က2010ပြည်တော်တရားစီရင်စနစ်ရပေါ်ပေါက်လာတာပေါ့နော်အဲ့ဒီအားတွေပဲသဗ္ဗရာယဥသိမ်းစိန်လက်ထက်ကျတော့မှကျွန်တော်တို့စတင်ပြီးတော့ပြည်ဝင်ခြံဦးတွေအသက်ဝင်ပြီးတော့ဒီစောက်လာတာပေါ့နော်အဲ့လိုပြီးရင်ကြောင်းနေလာတဲ့အခါကျတော့ကမရနဲ့တိုင်ပင်ပြီးတော့ပြည်တော်စုတရားလို့တရားသူကြီးချုပ်ကိုခန့်နေပြီးတဲ့အခါမှာတက်ဆိုင်ရာတရားသူကြီးတွေကိုခန့်နေခန့်ပြီးတဲ့အခါမှာကျွန်တော်တို့တိုင်းနဲ့ဒီနယ်အသီးသီးကိုလည်းပဲကမရနဲ့တိုင်ပင်ပြီးတော့အသီးသီးခန့်ရတယ်ဆိုတော့ကမရစီမှာခွင့်အာဏာတော့အနှင်းထားတာတော့ရှိတယ်သူကတော့ဂျူလီချူရီကကျွန်တော်တို့ဥရီသဘောအရတော့အုတ်ချူရီအာဏာကဝင်ရောက်ဆက်ဖက်နိုင်တဲ့အနေအထားမရှိဘူးမရှိတဲ့အခါကျတော့အခုလည်းပဲသူကတော့စတီတူရှင်တစ်ခုနဲ့ပြီးကြရက်တည်နေတဲ့အနေအထားမျိုးတော့ဖြစ်နေတယ်
ဟုတ်ကဲ့ကျွန်တော်အဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့အခုသမ္မတသစ်ကသူကိုယ်တိုင်ကလည်းပဲဥပဒေသမားကလာခဲ့တဲ့လူဖြစ်တယ်ဆိုတော့တရားစီရင်ရေးလောကကတော်တော်လေးနာမည်ပြက်နေလို့ပြောရင်မှားမယ်မဟုတ်ပါဘူးဆရာတို့ပို့အစည်းဆုံးပေါ့အဲ့ဒီဟာကိုပြုပြင်နိုင်တဲ့အခွင့်အလမ်းဘလောက်ရှိမလဲသမ္မတသစ်အတင်နဲ့အဲ့ဒါကိုကျွန်တော်အဓိကဆွေးနွေးခြင်းတာပါဆိုတော့တရားသူကြီးတွေအဆင့်မြင့်ဆုံးပုဂ္ဂိုလ်တွေကိုအရေးယူဖို့ပါညာဆိုတာတော်တော်လေးခဲရင်တယ်ဒါပေမဲ့အောက်ခြေလက်တွေဖြစ်နေတဲ့နေရာမှာပြုပြင်ပြောင်းလဲရေးလုပ်နိုင်မယ်အလားအလာမရှိဘူးလားဆရာကြီး
ကျွန်တော်ကတော့ညှော်လင့်နေဗျဝင်းမင်းကရှင်းနေတရားနဲ့သမရဖြစ်လာတဲ့အနေအထားပေါ့နော်အဲ့ဒီအနေအထားမှာနောက်တစ်ခါတရားစီရင်ရလို့ကျွန်တော်တို့ဥပဝင်ရင်းနေပြောရရင်ဒီအခုအစိုးရစိတ်လက်ထက်တိဆောက်တာပြီးတော့နှစ်နှစ်ကြာတဲ့အခါမှာပြည်တော်စုတရားလို့တော့ချုပ်ကလည်းပဲမဟာဗျူဟာစီမံချက်တွေဖော်ဆောင်ပြီးတော့သူတို့ဘက်ကလည်းပြည်ဝင်ကြောင်းနဲ့ကြိုးစားလာတယ်တွေ့ရတယ်ဟိုမူလလို့ဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရုံးမျိုးမဟုတ်ပဲနဲ့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူလူရဲ့အစိုးရအောက်မှာပေါ့နော်တရားစီရင်ကိုသူတို့အတတ်နိုင်ဆုံးကြောင်းမယ်တော့သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ချက်နဲ့တော့အများကြီးကြိုးစားနေကြတော့ရှေ့တိကျုံုံနဲ့ပါပါတယ်ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေးလို့ပြည်ရေးရေးဘက်ကတော့ဒီအိုင်နဲ့တပည့်အချိန်နဲ့တပည့်ညီပေါ်ပေါက်တာမရှိဘူးသမရအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီပြည်တော်စုရှေ့တိကျုံုံကနေပြီးတော့လုပ်လိုက်တဲ့ UC ပြီးတော့ Union Coordinating Body ပေါ့နော်ဒီတရားမျှတမှုနဲ့ပေါင်းစပ်နေတဲ့အခွဲပေါ်ပေါက်လာတဲ့အပေါ်မှာဌာနအသီးနဲ့စုဆောင်းတာတော့ တကယ်လို့သာအဲ့ဒီအစီအစဉ်ကိုစစ်စစ်မှန်မှန်အကောင့်ထဲပို့နိုင်မယ်ဆိုရင်အဲ့ဒီ UCB အဖွဲ့ကြီးတခုလုံးဟာကျွန်တော်တို့ ombudsman လို့ခေါ်တဲ့ဒီတရားစီရင်ရေးကိုစောင့်ကြည့်ကြည့်ရှုတဲ့ထိန်းကွက်တဲ့အဖွဲ့ကြီးတခုဖြစ်လာလိမ့်မယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့အခြေအနေအများကြီးကောင်းလာမယ်လို့ကျွန်တော်ပြောလဲနေတယ်။ဟုတ
်ကဲ့အဲ့ဒါဘယ်အချိန်လောက်လက်တွေ့အကောင့်ထဲပေါ်လာမယ်လို့ယူဆလဲဆရာ
။ပြီးခဲ့တဲ့အပတ်ကျော်နာထဲမှာပဲကျွန်တော်တို့ National Justice Conference ပေါ့နော်။ Conference ကိုခေါ်ရအမျိုးသားကျွန်တော်တရားစီရင်ရေးဆိုင်ရာ Conference ဒီတခုလုံးမှာအားလုံးပါတဲ့အစိုးရဘက်တခုကျွန်တော်တို့လုပ်ကြတယ်။ပြည်တော်စုချုပ်ရုံးရုံးပါတယ်။ပြည်တော်စုတရားလို့တော်ချုပ်ပါတယ်။နောက်တစ်ခါကျွန်တော်ဒီ Agri License မှုကော်မရှင်တို့ထူထူချီဌာနတို့တော့ရေးလို့စတဲ့အသင်းနဲ့ပေါ့နော်။အဲ့ဒါလေးစုဆောင်ပြီးတော့ကျွန်တော်တို့အခုပေါ်ပေါက်လာတဲ့စီးပွားရေးလူမှုရေးအခြေခံအုပ်မြစ်တွေနဲ့လိုက်လျောညီတဲ့တရားစီရင်စနစ်တခုတရားမျှတမှုစီမံရေးတခုပေါ်ဆောင်မှုတွေဝိုင်းပြနေကြတာရှိတယ်။ဒါပထမအဆင့်ခြေလမ်းကိုကျွန်တော်တို့ကျူးစွားမဲ့ခြေလမ်းဖြစ်တယ်။ဟိုကျန်တာကတော့ကျွန်တော်တို့ကရှေ့ဆက်ပြီးတော့ကောင်းဆယ်ပေါ်ရမယ်။အဲ့လိုကြည့်တဲ့အခါမှာလည်းလက်တွေ့မြင်တွေ့နေရတာတော့တရားရုံးချုပ်သူရှေ့တွေရုံးတို့ကသိပ္ပံလက်ပါပါနေပြီနဲ့ရဲတို့အထူးတွေဥချေဥပဒေနာလို့ကတော့ဆိုင်တယ်လေပါဝင်ပူပေါင်းတာတော့ကျွန်တော်တို့မတွေ့ရတဲ့အတွက်အချိန်ကတော့အထိုက်ပင်ကြာဦးမယ်လို့ကျွန်တော်တို့ထင်ရတယ်ဗျ။ဟု
တ်ကဲ့အဲရဲတို့ထွေအုပ်တို့ကိုသမဏအနေနဲ့တိုက်ရဲအမိန်ထုတ်ပြီးတော့ညွန်ကြားကင်တွယ်နိုင်မဲ့အခြေအနေတော့မရှိသေးဘူးလားခင်ဗျာ။တော့
အမှန်တော့ဖွဲ့စည်းပုံကြာဦးတွေရဒီရဲတို့ထွေအုပ်တို့ကပြည်ထောင်စုဝန်ကြီးဌာနအုပ်ပေါ့ဗျာ
။
ဒါတော့ဖွဲ့စည်းပုံကြာဦးတွေရဆိုရင်ကျွန်တော်တို့ကပြည်ထောင်စုဝန်ကြီးဌာနရဲ့ကာဝေးရေးနဲ့ဇက်လုံးကြီးဝန်ကြီးတွေကာဝေးဥပဒေကအပြီးစင်းတင်သွင်းရမှာ။အမည်စင်းနေလို့မှာတမနာဖွဲ့စည်းပုံချင်လို့ရတိုင်းပြည်နိုင်ငံတော်ရဲ့ထွတ်ထိပ်ပုဂ္ဂိုလ်ပဲဗျ။အဲ့တော့ဒီဌာနတွေကိုလည်းအမိန့်ပေးခွင့်ရှိတယ်။ဒါသိကြတယ်ဗျ။အဲ့တော့ကျွန်တော်တို့ကတက်လာတဲ့တမနာဟာဖွဲ့စည်းပုံချင်မှာပါတဲ့ခွင့်ရည်တွေကိုတုံးပြီးတော့ဘလောက်တတိပြတိအမျိုးအမြင်ရှိရှိနဲ့လုပ်နိုင်မယ်ဆိုတဲ့အချက်ပေါ်တည်တယ်လို့ကျွန်တော်ထင်တယ်
။ဆရာတို့မျှော်လင့်ပါသလားအဲ့လို
ကျွန်တော်မျှော်လင့်တယ်ဗျ။ဘာလို့လဲဆိုတော့ဦးဝင်းညာရှင်းနေတယောက်ဖြစ်ခဲ့တယ်။နော်သူကိုယ်တိုင်ထောင်နေအချိန်ကြီးကြတယ်လမ်းစဉ်ဝင်းခံရတယ်ကျွန်တော်တို့ရှိနေကြတဲ့ဘားကောင်စီဥတွေကြီးကအလွန်ဆိုးတဲ့စစ်ဘားကောင်စီဥတွေပဲဗျ။ကျွန်တော်တို့ခြေနေတွေကိုဖိနှိပ်ချုပ်ချယ်မှုတွေတော့1989ခုနှစ်မှာဒုတိယစစ်အာဏာရှင်တွေကနာဝတစစ်အာဏာရှင်လက်ထက်မှာအမျိုးနဲ့ကျွန်တော်တို့ရှိနေတွေကိုအပြစ်ပေးရည်ရည်ဆိုဒီဘားကောင်စီကိုပေါ်ရတာ။အဲ့ဒီဥတွေကြီးရဲ့တန်ကိုသူလဲခံရတယ်။အခုချိန်ဒီသမရဒီဦးဝင်းမြင့်တို့ဒါဒေါက်ကင်ဆန်းလိုင်းတို့တော့ဗိုလ်ချုပ်ကြီးတင်ဦးဘယ်သူမှလည်းတင်ပြရမရသေးဘူး။ကျွန်တော်တို့ကလည်းတင်ပြရသေးတာ။အဲ့လိုတရားမျှတမှုကျင်းမဲ့တဲ့ဥရီဒီဖြစ်သိမှုကသူပူသိနေတယ်တမရဥထင်ကျော်တယ်သူကပူနီးစက်တယ်အဲ့တော့တရားမြင့်နဲ့ပတ်သက်တဲ့အပိုင်းတွေကသူကပူနားလဲမယ်ပေါ့ဗျာပူနားတယ်ဆိုကျွန်တော်ကတော့တမရဥဝင်းမြင့်နဲ့ထက်မှာဟိုတီနေနေနဲ့ဟိုရန်ညွှန်းရစာမလိုပါဘူးကျွန်တော်တို့ဘာမှဖြစ်ခဲ့တဲ့ဟာတွေကျွန်တော်တို့အကုန်လုံးမိနိုင်ပါတယ်အဲ့ဒီအပေါ်မှာတိုင်းပြည်ကောင်းကျိုးတွေပူပြီးတော့သုံးဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်နောက်တစ်ခုကမြန်မာပြည်မှာတချို့လက်သက်မပေါ်တဲ့အမှုတွေနောက်ကလက်မဲကြီးတွေပါဝင်ပတ်သက်နေတယ်လို့လူတွေပြောနေကြတဲ့အမှုတွေလည်းရှိပါတယ်အဲ့လိုအမှုမျိုးအတွက်ကဘယ်လိုအခြေအနေရှိလာနိုင်လဲစူပါအပြင်စူကိုနီလောက်ကျန်တဲ့အမှုမျိုးဆိုပါတော့ခင်ဗျာ
ဟုတ်ကဲ့လေဟာကျွန်တော်တို့ကအဲ့ဓာတွေခြုံပြောမှာပါပဲအဲ့ဓာတွေပါလဲပဲကျွန်တော်တို့ကဒမဲကြီးရောလက်မျိုးမျိုးပေါ့ဗျာမြင်တွေ့နေဥကိုနီရဲ့ပုံတွေကျွန်တော်တို့ Messenger စောင့်ကြည့်နေတယ်အဲ့တော့ဒီမှာပြောရလို့ရှိရင်အခုလက်ရှိမျက်မှောက်အခြေအနေမှာတော့တရားစီရင်ညှတာမှုကိုကျွန်တော်တို့ကျင့်သိကြပြီးမရနိုင်သေးပါဘူးဥပမာအဖြစ်ကျွန်တော်အခုလိုက်ပါဆောင်နေတဲ့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာဆိုလို့ရှိရင်ပြည်ထောင်စုကတည်းလို့ဆိုရယ်သမရရဲ့ညွှန်ကြားချက်နဲ့တော့ဒီပြည်ထောင်စုကရေးရတယ်လို့ဆိုရယ်နိုင်ငံတော်ပုံကံမှုတွေမှာဥတွေနဲ့ဖြောင်းပြောင်းကြီးစန့်ကျင်တဲ့ကိစ္စတွေကိုတရားရုံးတွေကလက်ရှိနေနေရတာဘာလို့ပြည်ထောင်စုကတည်းလို့လုပ်ထားတာ ਉਹ
ပြည်ထောင်စုကတည်းလို့လုပ်မယ်သမရရဲ့ညွှန်ကြားချက်နဲ့လို့ဆရာပြောရအောင်
ခင်ဗျာ
သမတရဲ့ညွန်ကြကြဲအရာပြည်ထောင်ရေးကတည်လို့ရတယ်ဟုတ်တယ်ဟုတ
်ပါအရင်ဆိုရပါခင်ဗျာအရင်သမတရာကြီးဥသိမ်းစိန်လက်ထက်ကနေပြီးတော့ညွန်ကြကြဲအရာအကြမ်းဖက်မှုတို့နိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုနဲ့တရားစွဲခံရတဲ့အမှုတွေမှာကျွန်တော်တို့လုံးဝတရားမျှတမှုမရပါဘူးဟောဥပမာအပြင်ဥပဒေကတားမြစ်ထားတဲ့ရာဇဝတ်ကျင့်သုံးမှုတွေပုံမှာ160မြစ်ကျစရာရှိပါတယ်ရဲခံထွက်ခြင်းဟာတရားရုံးမှာတတိယကံလုံးဝမဝင်ဘူးဒီတတိယကိုတိုက်တန်ဆစ်ဆူဖို့အတွက်ပြီးတော့သုံးလို့မရဘူးဒါပေမဲ့အဲ့ဒီနိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာတည်ရခံကိုရဲနဲ့စစ်ထောက်တန်းကြီးကစစ်ကြောထားတဲ့စာမျက်နှာတွေအမြောက်များစွာသောထွက်ချက်တွေတနည်းအားဖြင့်ရဲထံဖြောင်းချက်တွေကိုတရားရုံးတွေမှာတက်တည်ခံပြင်တင်သွင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့တန့်ွက်တဲ့အခါမှာလည်းဘယ်တော့မှမအောင်မြင်နိုင်ဘဲနဲ့ဆက်ရှိနေတာအဖြစ်ဒါတရားဥပဒေစိုးမိုးမှုပိုင်းမှာအင်မတန်အရေးကြီးတဲ့အပိုင်းကြီးတစ်ခုဆက်လက်တည်ရှိနေတယ်ဖြစ်တယ်လို့ကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ရဲမှာပြတဲ့ဖြောင်းချက်ကတက်တည်ခံမဝင်ဘူးဆိုတဲ့ကိစ္စမျိုးကို ဒီဝင်လောလောဆယ်မှာကျင်းသုံးနေကြရဲဆိုတော့ဥပဒေနဲ့ဖြောင်းဖြောင်းကြီးဆန့်ကျင်နေတာပေါ့အဲ့ဒီဟာမျိုးတွေကြတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်တို့ရာစစ်တပ်တို့ဘာလို့လဲဘယ်သူနဲ့မှညှိနှိုင်းရမလို့ပဲနဲ့သမ္မတအနေနဲ့အမိန့်ထုတ်ပြီးပြင်ထင်တဲ့အခြေအနေရှိလားဆရာ
သမ္မတကတော့တိုင်းပြည်ရဲ့သုတေသူကိုအားလုံးကိုတော့တုံ့ပြန်နေတယ်အမိကအရှိတ်တရားရုံးတွေကိုသမ္မတအနေပြီးတော့ဖွဲ့စည်းအကြံအစည်တွေအားဖြန့်အနာကိုတုံးပြီးတော့သူ့အကာအကွယ်ပေးနေဥပဒေမျိုးကိုဆုံးဖြတ်ပါတယ်လို့ဖြစ်တယ်